COVID-19 ယောဂါကူးစက်သူတချို့အတည်ပြုထားတဲ့ရခိုင်ပြည်နယ်ထဲမှာယောဂါမပြန့်ပွားအောင်ထိန်းချုပ်ဖို့ပြင်ဆင်နေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်ကျွန်မစုမုံမှာမြန်မာနိုင်ငံမှာ COVID-19 ယောဂါကူးစက်သူစုစုပေါင်း290လောက်မှာရခိုင်ပြည်နယ်က9ဦးကိုအတည်ပြုထားပြီးတော့အဲ့ဒီထဲမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူတွေပါဝင်နေတာကြောင့်သွာလာကန့်သတ်မှုတွေတိုးမြင့်လာပါတယ်ရခိုင်ပြည်နယ်တွင်းမှာအသွာလာကန့်သတ်စောင့်ကြည့်တဲ့နေရာပေါင်း843ခုမှာလူပေါင်း 2,000 ကျော်ကိုစောင့်ကြည့်စစ်ဆေးနေတဲ့အကြောင်းကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလ22ရက်နေ့ကအထီးထုတ်ပြန်တဲ့စီးရင်နေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကအတည်ပြုလူနာတွေနဲ့ဆက်နွယ်သူတွေကိုစောင့်ကြည့်စစ်ဆေးတာအပါအဝင်ယောဂါထိန်းချုပ်ရေးအစီအမံတွေကိုမကြသေးခင်ကနေစတိုးမြင့်ဆောင်ရွက်လာနေတယ်လို့ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကိုရောက်ရှိနေတဲ့ရခိုင်ဒေသခံအနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါတယ်။
ကျွန်တော်ဒီဘူးတိတော်အဝင်မောင်တော်ကအထွက်ပေါ်အဲ့ဒီမှာလည်းကျွန်တော်တို့အကုန်လုံးစစ်ဆေးတာတွေပါတော့လုတ်ပေးထားတာရှိပါတယ်။နောက်ပြီးတော့ဇိုးရားကလည်းလောလောဆယ်တပူတိတော်မှာဆိုရင်ကျွန်တော်တို့ဒီတတားထိတ်မှာစာတင်ကြောင်းလေးတခုရှိတယ်။အဲ့ဒီမှာကျွန်တော်ကွာရန်တင်းဝင်ပြီးတော့တိတဲ့အဆောက်အဦပုံစံမျိုးပေါ်တော့အဲ့ဒီမှာထားထားတာပြီးတော့ကျွန်တော်ဘူးတိတော်အဝင်ဒီသင်ပေါ်ဝင်လာရင်ကျဲမှာဌာနကစစ်တာပေါ်တော့ဘယ်ကလာလဲဘာညာလဲသူတို့မင်းမြန်ပြီးတော့အမှအပူရှင်တွေပါတွေတိုက်တယ်။ဝေးကလာတဲ့အဆိုရင်ခဏက21ရက်ကျူဝင်သက်ဆိုင်ရာကတာဝန်ပေးလို့ဆိုရင်ဝိုးအိမ်မှာပဲကျူဝင်ခိုင်းတာတွေဘူးတိတော်မှာစာဖားနှစ်ယောက်တွေ့တာပေါ်တော့ဒီနေရာ60နေနေရာ60နေသုံးပေါ်ဒီ case number 63နဲ့ကတော့ဖြေတော့ကူတာဘူးသေးတော်ကပုဂ္ဂိုလ်ကသူသမိန်ပေါ်သမိန်စေခနင်းနဲ့အယူရကလေးမလေးစီမှာကူတာပေါ်တော့အဲသူတို့နှစ်ယောက်ကတော့လောလောဆယ်သူတို့အိမ်ကိုလော့ဒေါင်းရှားတာရှိတယ်ရဲကွက်လေးလို့ခေါ်တယ်အဲသူတို့နေတဲ့နေရာကိုလော့ဒေါင်းရှားတယ်ပြီးတော့အဲ့တော့ကျွန်တော်အဲပဲဝန်းကျင်မှာလာဖိုးကောင်ဆိုတဲ့ပကန်းရှားတာရှိတယ်ခင်ဗျာဒုက္ခသည်တွေကိုထားဖို့ဆိုပြီးတော့လည်းပြန်လာတဲ့ပြန်ဝင်လာတဲ့လူတွေကိုထားဖို့အဲဒီစကန်းမှာပဲသူတို့ကကျူဝင်ပြီးတော့ပေါ်ထားတာတွေတော့ကျွန်တော်တို့ကြပါတယ်မောင်တော်မှာလည်းနှစ်ယောက်တွေ့ထားတာရှိတယ်မောင်တော်မှာဆိုရင်ကျွန်တော်တို့ဒီရွှေစားရဲကွက်ဆိုတာရှိတယ်အဲဒီကနေဒီဘက်ကိုအဝင်လုံးဝမပေတော့ဘဲနဲ့လော့ဒေါင်းရှားလိုက်တယ်အဲဒီဘက်ကို
လက်တလောမှာတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာလည်းစခန်းတာဝန်ငန်တွေကကိုထုကိုထစနစ်နဲ့လူအသွားလာအဝင်ထွက်တင်းကျပ်တာနေထိုင်မကောင်းတန်တရားလူနာတွေကိုတိကျစောင့်ကြည့်ကန့်သတ်မှုတွေနဲ့စစ်ဆင်းနေတာတွေရှိတယ်လို့ကြောက်ဖြူမျိုးနဲ့ကြောက်တလုံး IDB ဒုက္ခသည်စခန်းစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌကမန်တိုင်းရင်းသားကိုဖြူချေကပြောပြပါတယ
် COVID-19 နဲ့ပတ်သက်တဲ့ကာကွယ်ရမယ့်ကိစ္စတွေဥမာကျွန်တော်ဆေးရုံသွားတဲ့အချိန်မှာဈေးကိုသွားတဲ့အချိန်မှာကျွန်တော်မှဈေးကရှိတယ်အဲ့ဒီကောက်တော့မှကျွန်တော်ကရောက်တဲ့ကောက်ကိုပါဆေးတဲ့ဟာတွေကိုကျွန်တော်ပြညာပေးတယ်ဥမာအကြောင်းမျိုးကြောင့်ဆေးရုံသွားမဲ့လူတွေကိုကျွန်တော် mask တွေထုတ်ပေးထားတယ်ပြီးတော့ mask တွေစပြီးရင်မျိုးတွေမှာလက်ဆေးပါဆက်ပြန်နဲ့တိုက်ပါအဲကျွန်တော်အဲ့လိုတင်တဲ့နေပေးပါတယ် IDB စကန်နဲ့နီးနီးလေးမှာပဲစစ်ဆေးတာတွေရှိတယ်ဒေသခံမျိုးပေါ်ရောက်ကွဲကမျိုးပေါ်ကလူငယ်တွေနဲ့ဒါမြရပါတယ်စစ်စစ်တွေရှိတယ်ကျွန်တော်တို့ကွန်တိန်းနဲ့ကွန်တိန်းလူတွေကိုကျွန်တော်တို့ကျွမ်းမွေးဆက်သောက်ဖို့အတွက်ကျွန်တော်တို့ကနီးမျိုးစုံနဲ့ထောက်ပံ့တယ်ကျွန်တော်မှကိုထူကိုတက်စနစ်ပဲရှိတယ်ဒါပေမဲ့ CDMH ကနေပြီးတော့ကျွန်တော်မတ်ကူညီတာရှိပါတယ်ခင
်ဗျရခိုင်ပြည်နယ်စစ်တွေမြို့နယ်တက်ကယ်ပြည်ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့ရက်မိရက်ဖခေါင်းဆောင်ဦးကျော်လှအောင်ကလည်းတက်ကယ်ပြည်စခန်းတွင်COVID-19 ကူးစက်မှုကြိုတင်ကာကွယ်နိုင်ရေးပညာပေးလှုပ်ဆောင်နေပါတယ်လို့ပြောပြပါတယ
်။စစ်တမတော့ဒီလောက်မှဖြစ်သေးဘူး။ဒါမှကျွန်တော်တို့က CDNH နဲ့ပူးပေါင်းပြီးတော့ဒီကနေမြေကလူတွေနဲ့တရက်ကိုအမျိုးသမီးအမျိုးသား15ယောက်ကို handle လုပ်တဲ့ဟာ mask ဆက်တဲ့ဟာတွေသင်တန်းပေးတယ်။ဒါသူတို့ကိုအဲ့ဒီဒုက္ခသည်စခန်းတွေမှာဒီကြေးရွာတွေမှာသူတို့ကို testing သင်တန်းပေးတယ်။အဓိကကွာရန်တင်းဒီဖမှာထားဖို့နေရာလေးရှိတယ်ခဏမှာအဲ့ဒီမှာကွာရန်တင်းထားလို့လေးရတယ
်ရခိုင်ဒေသခံဦးအောင်ထေကCOVID-19 ကြိုတင်ကာကွယ်ရေးရခိုင်ပြည်နယ်အစိုးရနဲ့ရက်ကွက်ကြေးရွာအာဏာပိုင်တွေအနေနဲ့ဒီထက်ပိုစနစ်ကျတဲ့ကျန်းမာရေးစောင့်ရှောက်မှုတွေလုပ်ပေးစေလိုပါတယ်
အလားပဲအုပ်ချုပ်ရေးအဖွဲ့ကဒီတက်စည်းစင်းငန်းကကျွန်တော်တို့ကိုလုပ်ပေးစီရှင်တယ်ဒီကကဒီဘက်မှာကျွန်တော်တို့နေကလူတွေကတော်တော်ကိုဒီဘူးသူဒနေတဲ့ဟာတွေများတယ်အဲ့တော့တက်ဆိုင်ရာအာဏာပိုင်အဖွဲ့စီတွေကနည်းနည်းခြေကဥဆောင်ပြီးတော့လုပ်ပြရမယ်ဒီကိုဗစ်ရဲ့အခြေအနေတွေကိုကျွန်တော်ဒီမှာမတ်တက်တာတွေတော့မှကျွန်တော်တို့မှတော်တော်အခက်ခဲရှိတယ်ဆိုရက်သူရောသားတွေကမတက်နိုင်ဘူးအဲ900ဆိုရင်အဲ့ဒါမျိုးတွေကိုကြတော့ဒီအာဏာပိုင်အဖွဲ့စီတွေကမတ်တွေလုံလုံငေါင်းကရနိုင်အောင်သူတို့ကစူးစမ်းပေးရမယ်ဒီစီပင်အဖွဲ့တို့ဒီအုပ်ချုပ်ရေးပိုင်းအဖွဲ့တို့ကတာဝန်ယူပြီးတော့ရက်ကွက်ကလူမှုအဖွဲ့စီပူပေါင်းဆောင်ရွက်မှုတွေကိုများများကြီးလုပ်ပေးဖို့လိုတယ်လို့တော့ကျွန်တော်အနေနဲ့အကြံပေးရှင်နေခင်ဗျာ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်လဲ COVID-19 ကပ်ရောဂါကာကွယ်ရေးမှာအဟန့်အတားတွေနဲ့ကြုံနေရတာပါဒီနှစ်စံပိုင်းတုန်းကလည်းကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးတဲ့နမူနာတွေကိုယူလာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကားပစ်ခတ်ခံရတာကြောင့်ရေမောင်းဖြစ်သူလဲသေဆုံးခဲ့ရပါတယ်ရှင်ကျွန်မစုမွန်ပါ